This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ6မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ25မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင်မြန်မာနိုင်ငံသူနိုင်ငံသားအပေါင်းငြိမ်းချမ်းမှုအနှွေထွေးမှုပျော်ရွှင်မှုချစ်ချင်းမေတ္တာတရားတို့နဲ့ဖြတ်သန်းရတဲ့ရက်မြတ်တစ်ခုဖြစ်ပါစေလို့ရေဒီယိုအန်ယူဂျီဖွဲ့သားများကဆုတောင်းမေတ္တာပို့သလိုက်ပါတယ်ဒီကနေ့ဒီဇင်ဘာလ25ရက်နေ့ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ပထမဆုံးအနေနဲ့ရေဒီယိုအန်ယူဂျီရဲ့အစီအစဉ်သတင်းကောက်နှုတ်ချက်ကိုရန်နိုင်မှဖက်ချားတင်ပြမှာဖြစ်ပါတယ်ရှင
်ရေဒီယိုအန်ယူဂျီသတင်းရှင်များမင်္ဂလာပါခင်ဗျာကုချင်ဆက်ပြီး2024ခုနှစ်ဒီဇင်ဘာလ25ရက်နေ့မနက်ခင်းမှာတင်ပြပေးမယ်ရေဒီယိုအန်ယူဂျီအစီအစဉ်သတင်းများကိုကျွန်တော်ရန်နိုင်ကဖက်ချားတင်ပြပေးတော့မှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးခြင်းနဲ့စီရီသတင်းကတော့နှစ်သက်ကူကာလပြင်းဦးလွင်မြို့မှာမတင်ကားတဲ့လူငယ်တွေကိုစစ်တပ်ကပြစ်မှိန်ပေးထားတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ်စစ်တပ်ကတို့တွေရှိရာပြင်းဦးလွင်မြို့မှာနှစ်သက်ကူကာလအတွင်းတော်လိုင်းရဲဘော်တွေစိတ်ဝင်လာပြီးဖောက်ခွဲမှုတွေလုပ်မှဆိုရင်လို့ဆိုပြီးညာလုံးပေါက်ရဲဘော်နဲ့လုံခြုံရေးတွေခြားထားတယ်လို့ People's Print မှာဖော်ပြထားပါတယ်ဒီညယောညမှာဟိုတယ်တွေအကုန်ပြည့်နေတာရောလူတွေကအခုတည်းကစီနေတာရောနဲ့ဆိုတော့လုံခြုံရေးဆိုရင်ပြီးခဲ့တဲ့တစ်ပတ်လောက်ခရေကစပြီးနေရာတိုင်းမှာရဲဝန်းနဲ့လုံခြုံရေးတွေခြားထားတယ်လို့မြို့ကန်တူကပြောဆိုထားပါတယ်။ဒါပြင်စစ်တပ်ကတို့ကြောင်းစင်းပွဲတွေပြုလုပ်စဉ်ကခြားထားတဲ့မြို့ဝင်လုံခြုံရေးဂိတ်တွေလည်းမဖြုတ်သေးဘူးလို့သိရပါတယ်။လူစုလူဝေးနဲ့လာတဲ့လူငယ်တွေကိုအဓိကထားစောင့်ကြည့်ခိုင်းတာပြီးမသင်္ကန်းရင်ပြစ်မိတ်မှာပေးထားတယ်လို့သိရပါတယ်။လုံခြုံရေးအဓိကခြားထားတဲ့အချိန်ဟာညနေ6နာရီကနေနောက်ရက်မနက်7နာရီလောက်အထိဖြစ်တယ်လို့လုံခြုံရေးတွေကိုမြင်တွေ့နေရတဲ့ဒေသခံတွေကပြောကြားခဲ့ပါတယ်ခင်ဗျာ။အခုတခါစကိုင်းတမ33ကထွက်လာတဲ့စစ်ရင်တန်းကိုမိုင်းဆွဲတက်ခတ်ခဲ့ရမှာ12ဦးသေဆုံးတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။စကိုင်းတိုင်းစကိုင်းမြို့အခြေစိုက်စစ်ကောင်စီရဲ့တမ33ကထွက်လာတဲ့စစ်ရင်တန်းကိုမာမိတ်ရဲဘော်တွေကမိုင်းဆွဲတက်ခတ်ခဲ့ရမှာစစ်ကောင်စီတပ်သား12ဦးသေဆုံးခဲ့တယ်လို့ Generation Z Power GZB မန္တလေးအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ23ရက်နေ့လယ်7နာရီခွဲအချိန်မှာစကိုင်းမြို့ရေမြက်လန်းစုံဖုံမြွေတက်ကတော်နီးမှာမိုင်းဆွဲတက်ခတ်ခဲ့တာလို့ဆိုပါတယ်အဲ့ဒီလိုမိုင်းဆွဲတက်ခတ်ခဲ့ပြီးတဲ့နောက်မိုင်းရှင်းဖို့အင်စီက3စီးနဲ့ထွက်လာတဲ့စစ်ကောင်စီတပ်သားတွေကိုလက်နက်ငယ်တွေနဲ့စောင့်ကြိုတက်ခတ်ခဲ့ရမှာ2နိုင်ဝင်းကျင်တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။အဲ့ဒီတိုက်ပွဲတွင်စစ်ကောင်စီတပ်ဘက်က12ဦးခန့်သေဆုံးခဲ့ပြီးအများအပြားထိခဲ့ဒဏ်ရာရရှိကမာမေးတပ်ဖွဲ့တွေကရဲဘော်တအူမြင့်မြတ်စွာအသက်ပေးခဲ့ရတယ်လို့သိရပါတယ်။ဒီတိုက်ခိုက်မှုကို Generation Z Power GZB မန္တလေးပြည်သူ့ကာကွယ်ရေးမျိုးပြပျောက်ကြားတပ်ဖွဲ့ Torrent to be LDF BRA LDF Phoenix SGG မောင်မဲအဖွဲ့စကိုင်းမြို့နယ်ပကဖားတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါလေခင်ဗျာအခုဆက်လက်ပြီးညောင်လေးပင်မှာစစ်ကောင်စီဂိတ်စခန်းနဲ့ပြူကောင်းဆောင်အိမ်ကိုဝင်ရောက်တိုက်ခိုက်မိရှို့ဖျက်ဆီးခဲ့တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးကြပါမယ်ဘကိုးတိုင်းညောင်လေးပင်မြို့နယ်ကျောင်းတာရွာထိပ်ကစစ်ကောင်စီဂိတ်စခန်းနဲ့ကျောင်းစုပြူကောင်းဆောင်အောင်စုမိုးရဲ့နေအိမ်ကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးမိရှို့ဖျက်ဆီးခဲ့တယ်လို့ဘကိုးခဲပကဖားကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ22ရက်နေ့မနက်တနင်္ဂနွေမှာကျောင်းတာစစ်ကောင်စီဂိတ်စခန်းနဲ့ပြူကောင်းဆောင်ရဲ့နေအိမ်တို့ကိုအင်အားအလုံးရင်းနဲ့ဝင်ရောက်တိုက်ခိုက်ခဲ့တာလို့ဆိုပါတယ်တိုက်ပွဲတွင်စစ်ကောင်စီဂိတ်စခန်းက MA3 တနက်တလက်ရှစ်ထွက်မိုင်းတလုံးအင်နာကဘုံသီးနှလုံးနဲ့ပြည်သူတွေထံကငွေကောက်ခံထားတဲ့ဆော့ဝဲဆရမ်းတွေရရှိခဲ့ကဂိတ်စခန်းကိုမိရှုခဲ့တယ်လို့သိရပါတယ်အလားတူကျောင်းတာအုပ်စုတွင်ပြူစော်တီတွေကိုစစ်တပ်နဲ့ပေးနေတဲ့ပြူကောင်းဆောင်အုပ်ကြီးအိမ်ကိုလည်းဝင်ရောက်ပစ်ခတ်ခဲ့ရမှာလက်လုတ်ကိုလုံးတနက်နှစ်လက်နဲ့လက်လုတ်တနက်နှစ်လက်ကိုသိမ်းဆည်းရရှိခဲ့တယ်လို့ဖော်ပြထားပါတယ်ဒါပြင်စစ်ကောင်စီတပ်သားတွေထိခိုက်ဒေဆုံးမှုကိုစုံစမ်းနေဆဲဖြစ်ပြီးပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေတစုံတရာထိခိုက်မှုမရှိခဲ့ဘူးလို့ဆိုပါတယ်။ဒီစစ်စင်ရေးကို KNLA နဲ့ဘကိုးခဲပကဖတို့ကဦးဆောင်ကဒိုင်ဦးမြို့နယ်ပကဖ၊ကဝါမြို့နယ်ပကဖ၊ရန်ကုန်တိုင်းတိုက်ခိုက်ရေးတပ်ဖွဲ့ငါ၊မူပင်ခဲပကဖ၊ဝါမြို့နယ်စစ်တပ်ဖွဲ့တို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်။အလားတူလက်ရုံးတပ်တွေဖြစ်တဲ့ ပဲခူးခိုင်အင်းဒဂွန်နဲ့ကဝါမြို့နယ်ဒရုန်းတပ်ဖွဲ့တွေကလည်းရွှေရှင်မြို့နယ်ဒုံစီရဲ့989တပ်ရင်းကိုမနက်2နာရီခန့်ကစတင်ကလက်နက်တိုက်ကင်းကိတ်နေရာတွေကိုဘုံကျဲချတိုက်ခတ်ခဲ့တယ်လို့သိရှိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးဟုံးလဲဘူရာရက်ကွက်အုပ်ချုပ်မှုအားပြစ်ခတ်ရှင်းလင်းခဲ့တဲ့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ရောင်လိုက်ဒေသကြီးနောက်ပိုင်းခရိုင်စမ်းကြောင်းမြို့နယ်ဟုံးလန်ဘူရာရက်ကွက်ကအုတ်ချွေမှုဖြစ်သူကိုပြစ်ခတ်ရှင်းလင်းခဲ့တယ်လို့ Freeland Attack Force ကသတင်းထုတ်ပြန်ထားပါတယ်။ဒီဇင်ဘာလ24ရက်နေ့မနက်7:00နာရီခန့်မှာဟုံးလန်ဘူရာရက်ကွက်ကအုတ်ချွေမှုဖြစ်သူဦးစန်းဝင်အားရုံးရှိမှရှိနေခြင်းမှာပြစ်ခတ်ရှင်းလင်းခဲ့တယ်လို့ဆိုပါတယ်။အဲဒီလိုပြစ်ခတ်ရမှာလက်နက်ချုံရင်းမှုဖြစ်ပေါ်ခဲ့တာကြောင့်ဦးစန်းဝင်ရဲ့ဝမ်းပိုက်ကိုတစ်ချက်သာပြစ်ခတ်နိုင်ခဲ့ပြီးထိခိုက်မှုအခြေအနေကိုတော့ဆက်လက်စုံစမ်းနေဆဲဖြစ်တယ်လို့ဖော်ပြထားပါတယ်။ဦးစံလွင်ဟာစစ်မှုထမ်းကိစ္စတွေမှာတက်ကြွစွာပါဝင်နေက၎င်းရဲ့သားသမီးတွေကိုစစ်မှုမထမ်းရစေဖို့လှုံ့ဆော်ကစစ်မှုထမ်းအတွက်ဆိုပြီးငွေကြေးကောက်ခံတာတွေလှုံ့ဆော်ခဲ့တာကြောင့်စစ်စင်ရေးဆောင်ရွက်ခဲ့တာလို့အသိပေးထားပါတယ်ခင်ဗျာအခုတခါကလဲလွီထုခရိုင်မှာစစ်ကောင်စီရဲ့အကြမ်းဖက်လူရဲတွေကြောင့်ပြည်သူတဦးသေဆုံးပြီးတဦးဒဏ်ရာရရှိကရှစ်ဦးဖမ်းဆီးခံရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်ကရင်မျိုးသားစီယုံကော်တူလီအုပ်ချုပ်နယ်မြေကလဲလွီထုခရိုင်လယ်ရုံမြို့နယ်နဲ့စောတိမြို့နယ်အတွင်းမှာစစ်ကောင်စီရဲ့အကြမ်းဖက်လူရဲတွေကြောင့်အရသာပြည်သူတဦးသေဆုံးပြီးတဦးဒဏ်ရာခဲ့ကရှစ်ဦးဖမ်းဆီးခံခဲ့ရတယ်လို့ KNU ကထုတ်ပြန်ထားပါတယ်ဒီဇင်ဘာလ16ရက်နေ့ည9:15မိနစ်ခန့်အချိန်မှာစောတိမြို့နယ်ရှမ်းရွာချီရောယာမှအလုတ်ပြန်လာတဲ့မောင်တင်းတင်းမောင်စုသူကိုခလာရ50ခုပူပေါင်းတိုင်ရင်ကတနက်နဲ့ပြစ်တက်ခဲ့ရမှာနရင်ကြည်ထိမှန်တန်ရာနဲ့တေဆုံးခဲ့တယ်လို့သိရပါတယ်ဒီဇင်ဘာလ19ရက်နေ့မနက်9နာရီမှ10နာရီအချိန်မှာပိန်းစလို့အခြေဆိုင်ခလာရ264တိုင်ရင်က120မမလက်နက်ကြီး5လုံးနဲ့ပြစ်ကတ်ခဲ့ရမှာလက်ခံရွာငဖဲအင်းရွာနဲ့ကြိတ်ကွင်းရွာမှာကြားရောက်ပေါက်ကွဲခဲ့ကနေ့လယ်2နာရီအချိန်မှာလည်း120မမ4လုံးကိုထပ်မံပြစ်ကတ်ခဲ့ရမှာတောင်ခင်ရွာမှာကြားရောက်ပေါက်ကွဲခဲ့ပြီးအသက်42နှစ်အရွယ်ဦးတန်းလှိုင်းစုသူထိမှန်တရားရရှိခဲ့ပါတယ်။ဒါပြင်ဒီဇင်ဘာလ19ရက်နေ့မနက်4:15မိနစ်ချိန်မှာစစ်ကောင်စီတပ်တွေကကြိတ်ကွင်းကြေးရွာကိုစစ်ကြောင်းထိုးလာပြီးဦးစိုးမြ၊ဦးမောင်မြတင်နော်ထက်စာဘူ၊နော်မမဲ၊စောကလေထူးနဲ့မောင်သိန်းစုတို့6ဦးကိုဖမ်းဆီးသွားခဲ့တယ်လို့သိရပါတယ်။အဲဒီလိုစစ်ကြောင်းထိုးဝင်ရောက်လာတာကြောင့်ကြိတ်ကွင်းရွာ၊လေးရင်စုရွာ၊နွားရည်ချောင်းရွာတို့ကပြည်သူ1349ဦး၊အင်ဂျီ295လုံးဘေးလွတ်ရာကိုထွက်ပြေးတင်းရှောင်ခဲ့ရပါတယ်။ဒီဇင်ဘာလ20ရက်နေ့မှာတော့အဲဒီစစ်ကောင်စီစစ်ကြောင်းဟာအသက်82နှစ်အရွယ်ဖီးကော်လင်နဲ့55နှစ်အရွယ်စောလဲပွဲမှုတို့နှုတ်ဦးကိုထပ်မံဖမ်းဆီးခဲ့ပြီးကြိတ်ကွင်းကျေးရွာမှပြန်လည်ထွက်ခွာသွားခဲ့တယ်လို့သိရပါပါတယ်ခင်ဗျာအခုတခါရေဦးမြို့နယ်အတွင်းကျေးရွာချင်းဆက်ချောင်းကိုတရာတစဉ်ရေဦးပကဖဆောက်လုပ်တယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်စီရေးအေးနေချိန်မှာကျေးရွာချင်းဆက်ချောင်းကိုတရာတွေကိုပြည်သူတွေပကဖပါဖတွေပူးပေါင်းဆောက်လုပ်နေကြောင်းအသီးပေးအပ်ပါတယ်လို့ဒီဇင်ဘာလ24ရက်မှာရေဦးပကဖကတရားဝင်အသီးပေးထုတ်ပြန်ပါတယ်ပြည်သူ့ကာကွယ်ရေးအဖွဲ့တွေဟာမြို့နယ်တွေမှာစစ်ရေးအပြင်ပြည်သူ့ရေးကိစ္စတွေကိုလည်းလှုပ်ဆောင်လျက်ရှိနေတာဖြစ်ပါတယ်ခင်ဗျာခုတခါတင်ဆက်ပေးကြတာကတော့ Justice Soldier PDF ကတနန်းသားအသစ်တွေကိုထပ်မံခေါ်ယူနေတယ်ဆိုတဲ့သတင်းပဲဖြစ်ပါတယ် Justice Soldier PDF ဘွဲကအပတ်စဉ်7အတွက်တနန်းသားအသစ်တွေကိုထပ်မံခေါ်ယူနေတယ်လို့ထုတ်ပြန်ထားပါတယ်တနန်းသားအဖြစ်ရှောက်ထားလူတွေဟာအသက်18နှစ်ကနေ35နှစ်အတွင်းဖြစ်ရမှာဖြစ်ပြီးစစ်မှုထမ်းနိုင်ဖို့လုံလောက်တဲ့ကျန်းမာရေးကောင်းမွန်သူဖြစ်ရမယ်လို့ဆိုပါတယ်ဆီယနာရှင်စနစ်အမြင့်ဖြတ်ရေးနဲ့ Federal Democracy စနစ်တည်ဆောက်ရေးအတွက်တနည်းတန်ချထားသူဖြစ်ရမှာဖြစ်ပြီးတော်လှန်ရေးပြီးဆုံးတဲ့အထိတာဝန်ထမ်းဆောင်ရမယ်လို့ဖော်ပြထားပါတယ်ဒါပြင်အထက်ကပေးတဲ့တာဝန်ကိုတိကျသေးကြစွာလိုက်နာနိုင်ပြီးရာဇဝမှုကင်းရှင်းသူဖြစ်ရမယ်လို့အသိပေးထားပါတယ်အထက်ပါစည်းကမ်းချက်တွေကိုလိုက်နာနိုင်ပြီး Justice Soldier PDF မှာပါဝင်တာဝန်ထမ်းဆောင်လိုပါက page မှာလာရောက်ဆက်သွယ်ရှောက်ထားနိုင်တယ်လို့ဖော်ပြထားပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်မင်းသီဟန်းမင်းစစ်သွင်းနဲ့ Carshero ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုတော့ຫນွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင
်။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2024ခုနှစ်ဒီဇင်ဘာလ25ရက်နေ့မနက်ပိုင်းရေဒီယိုအန်ယူဂျီပြည်တွင်းသတင်းများကိုတင်ပြပေးပါတော့မယ်။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုဒ်အနေနဲ့အမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလာမှခရစ်စမတ်စုတောင်းစကားပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။ကမ္ဘာတဝန်းမှာပျော်ရွှင်စွာကြိုဆိုကြတဲ့ခရစ်စမတ်ရက်မြတ်အခါသမယကိုဒီဇင်ဘာလ25ရက်နေ့မှာရောက်ရှိမှာဖြစ်ပြီးလောကဝမ်းမြောက်ဖျားကြွလာလို့အမည်ရတဲ့ကမ္ဘာကျော်ဓမ္မတီးတန်ဆောင်ကျူးတခြင်းတစ်ပုဒ်လိုပါပဲ။ ခရစ်စမတ်အခါသမယမှာမွေးနေ့တော်ရှင်ယေရှုခရစ်တော်ရဲ့ချစ်ခြင်းမြတ်တာအားဖြင့်မြန်မာနိုင်ငံသူနိုင်ငံသားများနဲ့ကမ္ဘာသူကမ္ဘာသားများအားလုံးကျမ်းမာရှင်လန်းပြီးငြိမ်းချမ်းသာယာကြပါစေကြောင်းအမျိုးသားညီညွတ်ရေးအစိုးရနိုင်ငံတော်ယာယီသမ္မတဒူဝါလက်ရှိလာမှစုမုံကောင်းတောင်းထားပါသည
်ခရစ်စမတ်ဆိုတာငြိမ်းချမ်းမှုနှွေးထွေးမှုပျော်ရွှင်မှုချစ်ခြင်းမြတ်တာတရားတို့နဲ့ဖြတ်တန့်ရတဲ့ရည်မြတ်ဖြစ်ပါတယ်ကျွန်တော်တို့နိုင်ငံနေနေတော့စစ်အာဏာရှင်စနစ်အဆုံးသတ်ဖို့တော်လန်ကြီးတိုက်ပွဲကိုဝန်နေရတဲ့အချိန်ခါဖြစ်တာကြောင့်တော်လန်ကြီးတာဝန်တွေကိုထမ်းရရင်ခရစ်စမတ်အချိန်ခါသမယကိုဖြတ်တန့်နေကြရတဲ့ရေးပေါ်သူရှိတယ်လို့တစ်ဖက်မှာလည်းဆက်တက်ဆိုလိုစစ်ရှုံးနေတာနဲ့အမြပြည်သူကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့စစ်ကောင်စီကြောင့်ကျွန်တော်တို့ပြည်သူတွေကလေးတွေတွေနဲ့မြေခွင်တွေဟာမလုံခြုံမှုစိုးထိတ်ကြောက်လန့်မှုအများနဲ့မိမိရဲ့နေရာကိုစွန့်ခွာပြီးခရစ်စမတ်ချင်းခါသမယကိုဖျက်သန်းနေကြရပါတယ်မကြာခင်ဆိုရင်2024ခုနှစ်ကုန်ဆုံးပြီး2025နှစ်တက်ကိုရောက်ရှိတော့မှာဖြစ်ပါတယ်ကျွန်တော်တို့ရဲ့ဒေါ်လာငွေဆိုရင်လဲလဲနေတာပြင်းပြောက်တော့မှာဖြစ်ပါတယ်လဲနေတာနေပါကြာမြင့်လာတဲ့ဒေါ်လာငွေခီးတလျှောက်လုံးမှာကြုံတွေ့လာရတဲ့အခက်အခဲကြက်တိတူကိုပြည်သူလူထုကြီးကကြံ့ကြံ့ခံပြီးဒေါ်လာငွေအပေါ်အားပေးထောက်ခံမှုဒေါ်လာငွေရေးပေါ်ရေးပက်များမဟာမိတ်အင်အားစုများရဲ့မလျှော့တန်းဒဇိုင်းမတ်မတ်အထုတ်ကျပမှုကိုအာတက်ပွဲရာမြင်တွေ့ရပြီဖြစ်ပါလေ2024ခုနှစ်အတွင်းမှာဆိုရင်စစ်ကောင်စီရဲ့ရှုံးနိမ့်မှုပြိုလဲမှုတွေဟာကြီးကြီးမားမားဖြစ်ပေါ်လာခဲ့ပြီဖြစ်ပါလေဒီတချိန်မှာအာနာရှင်စနစ်အပြစ်တချုပ်နှိမ်ရမယ်ဆိုတဲ့ဒေါ်လာငွေယုံကြည်ချက်နဲ့အင်အားစုအသီးသီးရဲ့လက်တွဲတိုက်ပွဲဝင်မို့တူကြောင့်တမိုင်းတလျှောက်စစ်တပ်အတွက်အကြီးမားဆုံးဆုံးရှုံးမှုဖြစ်တဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်နဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ကြဆုံးခဲ့ပြီဖြစ်ပါတယ်မကြခင်မှာနောက်ထပ်တိုင်းစစ်ဌာနချုပ်တွေကြဆုံးတော့မယ်အခြေအနေကိုရောက်ရှိနေပါပြီနိုင်ငံသွန်းကမြို့ပေါင်း90ထက်မနည်းဟာစစ်ကောင်စီလက်အောက်ကနေလွတ်မြောက်လာခဲ့ကြပြီဖြစ်ပါလေ
ကျွန်တော်တို့မြန်မာနိုင်ငံသူနိုင်ငံသားအားလုံးဟာကဘာကြီးနဲ့ထက်တူခရစ်စမတ်အချိန်အခါကိုပျော်ရွှင်မှုငြိမ်းချမ်းမှုနှွေးထွေးလုံခြုံမှုအပြည့်နဲ့ဖြတ်သန်းခွင့်ရထားပါတယ်အဲ့ဒီအတွက်လည်းရည်မှန်းထားတဲ့အတိုင်းတော်လန်ရေးပန်းတိုင်ကိုအောင်မြင်အောင်မလျှော့သောဇွဲလုံးလာနဲ့အားစိုက်ခါကြိုးစားသွားရမှာဖြစ်ပြီးအခုလိုခရစ်စမတ်အချိန်အခါသမယမှာကျွန်တော်ချစ်မြတ်နေရတဲ့ပြည်သူလူထုတစ်ရက်လုံးငြိမ်းချမ်းပျော်ရွှင်ကြပါစေမြေတားတရားများလွှမ်းခြုံတဲ့နှွေးထွေးမှုနဲ့လွတ်လပ်မှုတို့ကိုအနှစ်သာရပြည့်ဝစွာခံစားနိုင်ကြပါစီအားလုံးအတွက်ပျော်ရွှင်ပွေရာခရစ်စမတ်ဖြစ်ပါစီလို့ထက်မှန်ပြီးယာယီသမ္မတမှဆုတောင်းမေတ္တာပို့သထားပါရခင်ဗျာဆက်လက်ပြီးတရားစီရင်ရေးပုံရိပ်ကောင်းမြတ်ရရှိစေရန်အတွက်တရားသူကြီးတဦးချင်းစီတိုင်းကတာဝန်ယူဆောင်ရွက်ရန်တရားရေးဝန်ကြီးဦးသိန်းဦးပြောကြားတဲ့သတင်းကိုတင်ပြပေးပါမယ်။တရားစီရင်ရေးပုံရိပ်ကောင်းမြတ်ရရှိစေရန်အတွက်တရားသူကြီးတဦးချင်းစီတိုင်းကတာဝန်ယူဆောင်ရွက်ရန်တရားရေးဝန်ကြီးဦးသိန်းဦးကပြောကြားလိုက်ပါတယ်။အမျိုးသားညီညွတ်ရေးအစိုးရတရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးနဲ့မြေပြင်တရားသူကြီးများတွေ့ဆုံဆွေးနွေးပွဲဒီဇင်ဘာလ21ရက်နေ့မှာပြောကြားထားပါတယ်။လာမယ့်2025ခုနှစ်ဟာနိုင်ငံရေးအရာအလုံးအရေးကြီးတဲ့ကာလဖြစ်တာနဲ့အညီတရားစီရင်ရေးပုံရိပ်ကောင်းမြတ်ရရှိစေရန်အတွက်တရားသူကြီးတဦးချင်းစီတိုင်းကတာဝန်ယူဆောင်ရွက်ရမှာဖြစ်ကြောင်းထားအပြင်အသွင်ကူပြောင်းရေးကာလတရားမျှတမှုလုပ်ငန်းစဉ်များမှာလည်းတရားရေးဝန်ကြီးဌာနဝန်ထမ်းများအနေနဲ့အဓိကကျတဲ့ကံထားမှာပါဝင်ပြီးပူးပေါင်းဆောင်ရွက်သွားကြရန်လိုကြောင်းဝန်ကြီးကပြောကြားထားပါသည်။မြန်အောင်လိုင်းတို့အနေနဲ့အတူရောင်ရွေးကောက်ပွဲအထမြောက်စေရန်လှုံ့ဆော်မှုများကိုကဘာကအသိအမှတ်မပြုနိုင်ရေးအတွက်အမျိုးသားညီညွတ်ရေးအစိုးရအနေနဲ့တန်တမန်နီးလန်းအရာဆောင်ရွက်နေသလိုတရားရေးဝန်ကြီးဌာနအနေနဲ့လည်းယခုကာလအတွင်းတရားစီရင်ရေးလုပ်ငန်းများအားပုံမူကောင်းမွန်တဲ့နီးလန်းများရှာဖွေပြီးတရားသူကြီးဥပဒေအရာရှိအကျဉ်းဦးစီးဌာနစတဲ့သုံးချောင်းတောက်ပုံစံစနစ်အတိုင်းဟန်ချန်ညီညီလှုပ်ဆောင်ရန်လိုကြောင်းတရားရေးဝန်ကြီးကထပ်လောင်းပြောပါရင်အခမ်းအနားကိုတရားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးသိန်းဦးပြည်ထောင်စုဝန်ကြီးယုံညွှန်ကြားမှုချုပ်ဦးအားမန်ကြားကာလတရားစီရင်ရေးဆိုင်ရာဦးစီးဌာနညွှန်ကြားမှုချုပ်ဦးရန်ကြီးအောင်ညွှန်ကြားမှုများဝန်ကြီးဌာနအကြံပေးပုဂ္ဂိုလ်များဂ ဂျာကာလာတရားစင်ရေးဆိုင်ရာဦးစီးဌာနတာဝန်ရှိဝန်ထမ်းများမြေပြင်တရားရုံး29ရုံးမှတရားသူကြီးများနဲ့ဆက်သွယ်ရေးတာဝန်ခံများတက်ရောက်ခဲ့ကြပါတယ်ခင်ဗျာ။ဆက်လက်ပြီးမြို့သိမ်းတိုက်ပွဲများဆင်နွှဲခဲ့ကြတဲ့ချင်းညီနောင်နဲ့မဟာမိတ်များကိုချင်းပြည်ကောင်စီဂုံပြူတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မြို့သိမ်းတိုက်ပွဲများဆင်နွှဲခဲ့ကြတဲ့ချင်းညီနောင်နဲ့မဟာမိတ်တပ်ပေါင်းစုများရဲ့ပေးဆက်အောင်ပွဲဆင်နိုင်မှုအပေါ်ဂုံပြူကြောင်ချင်းပြည်ကောင်စီကဒီကနေ့2024ခုနှစ်ဒီဇင်ဘာလ24ရက်နေ့မှာထုတ်ပြန်ထားပါတယ်။မင်းတက်နဲ့ကမ်ပလတ်မြို့သိမ်းအောင်ပွဲဆင်နွှဲခဲ့ကြတဲ့ချင်းညီနောင်နဲ့မဟာမိတ်တပ်ပေါင်းစုများတိုက်ပွဲဝင်တရေကောင်းများရဲ့အသက်သွေးချွေးစတီးပေးဆက်အောင်ပွဲဆင်နိုင်မှုအပေါ်လေးမျက်စွာဂုံပြူတယ်လို့ဖော်ပြထားပါတယ်။ချင်းပြည်နယ်အတွင်းစစ်ကောင်စီတပ်စခန်းများခင်းစင်ရေးအပီးတိုက်ထုတ်နိုင်ရေးတော်လှန်ရေးတပ်ဖွဲ့များကမြို့သိမ်းတိုက်ပွဲများဖြင့်ထိုးစစ်ဆင်နေချိန်ကာလဖြစ်တယ်လို့လည်းဆိုထားပါရည်ချင်းပြည်ကောင်စီအနေနဲ့ချင်းပြည်တဝန်တော်လှန်ရေးတိုက်ပွဲဆင်နွှဲနေကြတဲ့တဲကောင်စစ်တီများအသက်သွေးပေးဆက်ခဲ့ကြသူများအားဥညွတ်အလေးပြုတယ်လို့ထုတ်ပြန်ထားပါရည်ခင်ဗျာဆလဘီစစ်ချောင်းစခန်းဆက်ရည်တွင်တူဖော်မှုမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှတွားရောက်ကြည့်ရှုတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပလဲမျိုးနယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့လူစာနာတာဝန်ခံနဲ့တိုက်နယ်ပအာဖခေါင်းဆောင်တို့ဟာဒီဇင်ဘာလ23ရက်နေ့မှာစစ်ချောင်းစခန်းတစ်ခုမှာစစ်ရည်တွင်တူဖော်နေတဲ့နေရာကိုတွားရောက်ကြည့်ရှုစစ်ဆေးခဲ့ကြောင်းပြည်သူ့အုပ်ချုပ်ရေးအဖွဲ့ပလဲမျိုးနယ်မှတရင်ထုတ်ပြန်ထားပါရီအဆိုပါစစ်ချောင်းစခန်းမှာပြူစောတီရွာကြီးရွာနဲ့နီးခဲ့တာကြောင့်ရွာမီးရှို့ခံရခြင်းဖန်စီပြန်ပြီးဆွေးခံရခြင်းတက်ဖြတ်ခံရခြင်းမိမိတို့ပိုင်အဥ္စာပစ္စည်းများမကြာခဏလူရက်ခံရခြင်းတို့ကြောင့်ကြီးရွာကိုဆုံးကွာကာစေဘေးရှောင်နေကြရခြင်းကြောင့်တောက်သုံးရီရှားပါနေခဲ့တယ်လို့ဖော်ပြထားပါတယ်။တောက်သုံးရီရရှိရန်တန်ကားမြတ်တာအဖွဲ့ဝင်ဆရာတော်တပါချိတ်ဆက်ပေးမှုဖြင့်ထိုင်ဝမ်မှအလူရှင်များမှပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့လူသားစာနာတာဝန်ခံထံသို့အလူငွေများပေးပို့ခဲ့ပြီးတော့စက်ရည်တွင်တူးဖော်နေတဲ့ပညာရှင်များဖြင့်တူးဖော်ခဲ့ခြင်းဖြစ်တယ်လို့သိရပါတယ်။အခုလိုပလဲမြို့နယ်စစ်ဘေးရှောင်ပြည်သူများအတွက်အဖက်ဖက်မှလူဒဏ်ပေးပါသောအလူရှင်အားလုံးကိုပလဲမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့မှအထူးပင်ကျေးဇူးတင်ရှိပါကြောင်းလေးစားစွာအတိအမှတ်ပြုအပ်ပါကြောင်းထုတ်ပြန်ထားပါရခင်ဗျာဆလဘီစေချောင်းကလေးအယောက်300ကျော်အတွက်ခရစ်စမတ်လက်ဆောင်အနွေးတယ်များကို CRPH Support Group နော်ဝေနဲ့အလှူရှင်များစုပေါင်းလူဒဏ်တဲ့တရင်ကိုတင်ပြပေးပါမယ်စေချောင်းကလေးအယောက်300ကျော်အတွက်ခရစ်စမတ်လက်ဆောင်အနွေးတယ်များကို CRPH Support Group နော်ဝေနဲ့အလှူရှင်များစုပေါင်းလူဒဏ်ခဲ့တယ်လို့ဒီဇင်ဘာလ24ရက်နေ့မှာ CRPH Support Group Norway အထွေထွေအတွင်းရေးမှူးမဝင့်မုံဝင်ကပြောကြားထားပါတယ် Refugee Camp တွေမှာကလေးရောလူကြီးရောစောင်းတွင်းအနွေးတယ်လူနေကြတယ်မီဇိုရန်ကမ့်မှာရောက်နေကြတဲ့ကလေးတွေအရေအတွက်စည်ရင်းကို2022ခုနှစ်တည်းကရထားပြီးတော့2022ခုနှစ်ဒီဇင်ဘာလတုန်းကလည်းလက်ဆောင်ပို့ခဲ့ဘူးတယ်ဘာလို့လဲဆိုတော့တခြားနေရာမှာကလေးတွေခရစ်စမတ်ဆိုပျော်ရွှင်ကြရတယ်ဒီကမ့်တဲကကလေးတွေမှာအပျော်လည်းမရဘာလက်ဆောင်မှလည်းမရကြဘူးလေဒါကြောင့်သူတို့တင်းကားလေးပျော်စီလိုအပ်နေတဲ့အနွေးချေလေးတွေလည်းရစေဆိုပြီးဒီ project လေးလုပ်ဖြစ်ခဲ့တယ်။အလူရှင်တဲမှာ South East Asia ပွဲစီစဉ်ကရတဲ့အမျက်လှူဒန်းနေ Norac Organization လည်းပါတယ်လို့ပြောကြားထားပါတယ်။ CRPH Support Group Norway ဟာစစ်ဆောင်များအတွက်ထောက်ပံ့မှုများမကြာခဏလှူဆောင်လျက်ရှိပြီးတော့ຫນွေဦးဒေါ်လာရဲ့အတွက်လည်းဈေးပွဲတော်များရောင်းချထောက်ပံ့လျက်ရှိတယ်လို့သိရပါတယ်ခင်ဗျာ။ဆလဘီအလောင်းတော်ကတ်တဖအမျိုးသားဥယျာဉ်မှ CDM စင်ဝန်တန်းများနဲ့စင်များအတွေ့ကူညီထောက်ပံ့မှုများဖိတ်ခေါ်တဲ့သတင်းကိုတင်ပြပေးပါမယ်။အလောင်းတော်ကတ်တဖအမျိုးသားဥယျာဉ်မှ CDM စင်ဝန်တန်းများနဲ့စင်များအတွေ့ကူညီထောက်ပံ့မှုများဖိတ်ခေါ်အပ်ပါတယ်လို့ဒီဇင်ဘာလ24ရက်နေ့ NUG တယန်ဇာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကအတည်ပြုဆိုထားပါတယ်။ထောက်ပံ့လူသူများအနေနဲ့တင်စာတာနှင့်တဘာပောင်းချင်းထိန်းသိမ်းဝန်ကြီးဌာနရဲ့ NUG ပေးသူမဟုတ် SDP အကောင့်များသို့ဓာတ်ရိုက်ပါဝင်ထောက်ပံ့နိုင်မှာဖြစ်တယ်လို့သိရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်မင်းတီယံမင်းစစ်သွေးနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
Radio NUG ရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးကဘာတိုင်ဆုံးမောင်စမုံရေးသားထားတဲ့တပ်ပေတပ်သားအနာရှင်စောက်ဘောမှတ်သမျှကမ္မတကာပြန်ကြမလာပါစေနဲ့လို့အမိရတဲ့မျက်မှောက်အရေးကိုလွတ်လပ်နေဦးကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်
။တပ်ပေတပ်သားအနာရှင်စောက်ဘောမှတ်သမျှကမ္မတကာပြန်ကြမလာပါစေနဲ့။နပခယာယီတိုက်မှုလေးတောင်ဘဝတစ်ပါးကိုကိုင်းကူးပြေးရှာပြီ။အင်းယာယီဆိုတဲ့အတိုင်းခဏခစ်တာရေပွက်မြတ်နောက်တစ်မျိုးကယာယီဆိုတာအတုပါလေ မကူးခဏန်ယူလာအဘရေအမြအမြအနောက်တကားကနေအရောက်သွားပြီတော့ငရဲပြီတိုင်းမှုဖြစ်မတက်ဖြစ်လူဖြစ်ကင်းဖြစ်ကာနီးကိုလစ်တာကြီးဆိုတော့ကြပြလေးတစ်ပုတ်နဲ့နှုတ်ဆက်လိုက်ပါတယ်နာမည်ကတင်လစ်သွားတော့တဲ့အော်စစ်တီလောကအနှိမ့်ဆမှုကိစ္စချောမီမှန်ပေတီတိတို့တပီကတင်လစ်သွားတော့တင်ဖွားတော့မြေတင်တို့ပြည်သည်ပျော်နေဝမ်းမြောက်လက်ပန်းပေါက်ဤတင်ဤမယာသမိသားလဲဝဲစားလောက်ကైလောင်မီမြတ်ဤတင်တက်ဖြတ်၍ပြတ်သည့်လက်ချေဒုက္ခတွေနဲ့နေနေရသူများဘူးလူလဲပူလျက်ပန်းလျက်ကြံလေတည်းတကယ်ကအဘဆိုတာအလေကားနေရင်နှင်းစဲနေတဲ့ကောင်းမတိန်ကျင့်နေတဲ့ကောင်းလူလိုက်တတ်နေတဲ့ကောင်းအိမ်ဖြိုနေတဲ့ကောင်းမြေသိမ့်နေတဲ့ကောင်းဓမြတိုက်နေတဲ့ကောင်းပြန်ပေးဆွဲနေတဲ့ကောင်းထောင်ချနေတဲ့ကောင်းရွာမီးတိုက်တဲ့ကောင်းမြို့ဖြတ်တဲ့ကောင်းဒုက္ကဋဖြစ်အောင်မိုင်းလိုက်ထောင်တဲ့ကောင်ခလေးတွေပေါ်ဆေးရုံတွေပေါ်ဘုံကျဲတဲ့ကောင်လူမျိုးရေးတိကယုံတွေဖန်တီးတားစီမြေဆက်သွေးချောင်းစီအောင်လှုပ်တဲ့ကောင်ပညာရေးနှိမ့်ကြတတိုင်းပြည်လုံးကျွံဘဝအရောက်ပို့နေတဲ့ကောင်စီးပွားရေးပြက်ခွက်ဆွဲစီတဲ့ကောင်ကျမ်းမာရေးပြက်အသက်တူနာမကျန်းရှူနာရှိုက်မတန်ဆွမ်းအောင်လှုပ်နေတဲ့ကောင်အဲ့ဒါလိုခွေးကောင်တွေဝက်ကောင်တွေအခုတော့ခွေးပြေးဝက်ပြေးပြင်းရင်ခွေးသေးဝက်သေးသေးရပြီနရက်ဆုပ်အမီးပြက်အစာငတ်ကျမဟတ်တနတ်စာမိပြီအဘရီဆိုတာအမြင်သိနှုတ်မိစ္ဆာယုတ်သဘောထားကျုပ်ပိတ်တာစုပ်တိတ်ခါမဲ့လို့အဘိစာပုတ်တွေမိတိလာကဖုန်ကြီးတချို့ကအဲ့ဒီအနှုတ်စုပ်အယုတ်အပုတ်ကောင်တွေကိုအဟုတ်ကောင်တွေဆိုပြီးချီးမြှောက်တဲ့ဖုန်ကြီးတွေအဖိုးတွေအဖွားတွေကိုရင်လေးတွေခလေးတွေဦးစင်းတွေလူငယ်တွေအသက်တွေလိုက်တက်နိုင်ဖို့ကျမ်းမာလမ်းဖြာစေချောင်းဆုတောင်းပေးတဲ့မြို့တွေရွာတွေဖျားတွေကျောင်းတွေဆေးရုံတွေလိုက်ဖြတ်နိုင်ဖို့ဂန်းတာဖို့ဂန်းမာဖို့ဘုံကျဲလေရင်တွေငှက်ကင်းမဖြစ်ဖို့ကိုယ်တကာတကာမတွေပေါ်သတ္တနကြီးတွေနဲ့လှည့်ပစ်တတ်မဲ့ရဟယင်တွေပဇင်းကင်မဖြစ်ဖို့ပရယယုတ်ဖတ်မေတ္တာဓာတ်တွေထဲ့ပေးကြတဲ့နေ့စဉ်ညတိုင်းတတ္တဝါတွေဘေးရန်ကင်းပါစေလို့ဖုန်ကြီးတွေယုတ်ဖတ်နေတဲ့တရားအခုမှသဘောပေါက်တော့တယ်တတ္တဝါတွေဆိုတာတတ်တဲ့ဟာတွေကိုဆိုတာကိုတပ်ပေတတ်တာအဝေယဟွန်တုတတ္တဝါတွေဘေးရန်ကင်းပါစေဆိုတာတတ်တဲ့ကောင်တွေပဲဘေးရန်ကင်းပါစေလို့ပြောတာကိုတတ္တဝါတွေကြားမှာကြပါစေဆိုတာတတ်တဲ့ကောင်တွေသာကျမ်းမာကြပါစေလို့ဆိုတာကိုငကိုကဒါမျိုးတွေကိုဒီလိုပုံကိုကြီးတွေကဘာကြောင့်များလောက်ကြတာပါလဲလို့သိနားမလဲခဲ့ဘူးကြောဥပရေကြောချီဥထုတ်လာတာဖတ်ရတော့မှဖုန်ကြီးတွေတနက်ကိုင်းအာနာပိုင်တွေကိုကျမ်းမာပါစေချောင်းချမ်းသာပါစေချောင်းဘာကြောင့်ဆုတောင်းပေးကြလဲဆိုတာသဘောပါတော့တယ်စစ်အားကောင်းမှသာသနာစီပင်နိုင်မည်ဖြစ်ကြောင်းဟောကြပြောကြတာဆဝါမိပါတော့တယ်ဟုတ်တယ်လေတနက်ကိုင်းအာနာပိုင်နဲ့မပေါင်းရင်မြစ်တောင်ချိုးရဖို့မဖြစ်နိုင်ဘူးမဟုတ်လားကျောဥမှာမြစ်ချိုးရင်သေတံပြန်လဲပြီးပြင်ဆင်တော့ပြင်းထန်ပြစ်တံဆိုတကောပြင်းထန်ဆိုတာလဲသေတံနဲ့အတူတူပါပဲအဲ့ဒီကျောချီဥမှာခွင့်ပြုချက်မဲ့လို့ဂွင်းစဂွင်းပိတ်ကြီးနဲ့ပြထားတဲ့အထူးစကားရက်ကိုထောက်ရင်မြစ်တာမပုတ်လို့ကမဖြစ်ဘူးလေမမှန်တူတူပုံးသွားမှာပေါ့သာသနာကွယ်သွားမှာပေါ့ခွင့်ပြုရင်ချစ်မှုခွင့်မပြုရင်ပြစ်မှုလို့ဆိုတကောချစ်မှုကနေရန်ပြစ်မှုကသေတံမဟုတ်လားအခုမှပဲကျောဘက်ကဖုန်ကြီးတွေလဲကျောပသုံးလုံးရဲ့ဂန်းတွေမာဖို့ချဖို့မေတ္တာတုတ်ပြည့်ရွတ်ပေးရမှာပါကလားလို့တနာမိရပါတော့တယ်။အင်းကိုလဲမင်းတိန်ခကြီးရဲ့စာလူတပ်ပေတတာကမ္မတကာနဲ့အဆုံးတတ်ရမယ်။တပ်ပေတတာအနာရှင်ဆောက်ပေါ်မှန်သမျှကမ္မတကာပြန်ကြမလာပါစေနဲ့။ရေးသူကဘာတိုင်ဆုံးမောင်စစ်မုံတော်လန်သူအပေါင်းဘေးရန်ကင်းကြပါစေကျွန်တော်လွတ်လပ်နွေးဦးပါ။
ရေဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့နိုင်ငံသစ်ရေးသားထားတဲ့မိတွင်တွေကလိပ်ပြများလို့အမည်ရတဲ့တော်လန်ရေးတီဂီတာကိုနိုင်ငံသားတီဆိုထားတာကိုခံစားနားဆင်ရမှာဖြစ်ပါတယ်ရှင်
နိုင်နေငယ်ကံတွေနဲ့ခန္ဓာရင်မရှိတော့ပေမဲ့မျိုးဆက်သစ်တို့အာမံခရီးပြင်းဆက်ခဲ့သမိုင်းအမှန်
ဘယ်သူတွေတရားတစ်ပြေးနေခဲ့
လူဆိုတာကိုဘွာကိုစီနေမင်းတမိုင်းမေးရတဲ့ခါဂျိုင်းဆိုင်ခဲလိပ်ပြာတန်တရားရဲ့ကျဲနာကတွေ့တွေ့စင်ဆိုင်ရှိစက်သွားနိုင်မလားနောင်လာရရဲ့အရေးဆိုးရတဲ့ဒီနွန်တဲ့
ရှင်တွေကိုခေတ္တရန်နာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြန်လည်ဆိုပြကြပါလို့ရှင်ရေဒီယိုအန်ယူဂျီကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါတယ်မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်
San Francisco Bay Area အခြေဆိုင်မြမမိသားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးမြရဲ့ Radio NUG ဖြစ်ပါလိမ့်ရှင်။အရေးတော်ပုံအောင်ရမည်။